မြန်မာနိုင်ငံတောင်ပိုင်းဒဝယ်မြို့မှာနိုင်ငံကူးလက်မှတ်တွေလုပ်ပြီးထိုင်းနိုင်ငံတည်းပြန်ဝင်လာကြတဲ့မြန်မာရှေ့တောင်အလို့သမားတွေကိုတရားမဝင်နီးနဲ့ပြန်ဝင်လာတာကြောင့်ဆိုပြီးတော့ထိုင်းနယ်စပ်ရနောင်းခရိုင်ခူတာဘူရီမြို့နယ်ပါကြံစီစိတ်မှာဒီရပိုင်းနဲ့ဖမ်းဆီးလိုက်ပြီးတော့ဇူလိုင်လ12ရက်နေ့ထိချုပ်နှောင်ခဲ့ပါတယ်။ဒီကြောင့်နဲ့ပတ်သက်လို့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာ
ပါ။ထိုင်းနိုင်ငံမှာအလုလုကန်နေတဲ့ရွှေပြောင်းမြမအလုသမားတွေနဲ့ပတ်သက်လို့တရားဝင်အလုလုခွင့်လက်မှတ်တွေကိုလုတ်ကန်နိုင်အောင်ထိုင်းအလုသမားဝန်ကြီးဌာနကနေဇူလိုင်လ6ရက်နေ့ကကြေညာချက်တစ်ခုထုတ်ပြန်ခဲ့ပါတယ်။ဒီနောက်မှာတော့ယာယီနိုင်ငံကူးလက်မှတ်ကုံဆုံးတော့မဲ့မြန်မာရှေ့ပြောင်းလူသမား38ဦးဟာတနင်္လာရီတိုင်းဒဝယ်မြို့မှာတရားဝင်နိုင်ငံကူးလက်မှတ်လုပ်ပြီးအပြန်မှာငယ်ဆက်ကနေတရားမဝင်ပြန်လာကြတဲ့အတွက်ဖမ်းဆီးခံရတာဖြစ်ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါရယ်
။ဒီဘက်မှာ၄နှစ်ဗီဇာကုန်သွားတဲ့လူသမားတွေ၆နှစ်ဗီဇာကုန်သွားတဲ့လူသမားတွေပိုင်းအောင်ပါကခံထားတဲ့လူသမားတွေသူတို့တွေကတန်ရုံမှာရှောင်းမယ်ဆိုလို့ရှိရင်၄လကနေ၆လတိကြာတယ်ကြပြန်တော့လေခုတကလဲပွေနဲ့မျိုးလုံးစပြင်ဖတ်တယ်ဆိုပြီးတော့နောက်ထပ်3လောက်ဆောင်ရတယ်။အဲ့ဒါကြောင့်မို့လို့လောသမားတွေအမြန်ဆိုင်လွယ်ကူတဲ့ပွဲစားလိုက်နေနေပြီးတော့တရားမဝင်တိုင်းကြောင့်နေပြီးတော့ပါချံအဲ့ဒီပါချံကြီးရဲ့ချင်းချောင်းတဲ့နေရာကနေပြီးတော့ဟိုကူရသူ့အပူကြီးအဲ့ဒီနေရာကနေပြီးတော့သူတို့ဟိုအထက်အဝင်ဗီဇာပြည်စုံတရားထူးခါတာမဟုတ်တဲ့အတွက်သူတို့ကအာဒီတရားမဝင်ဒေဇတ်ဆက်ကျော်မှုဒါတော့အပေါ်မှာဆက်ဆောင်နေပြီးတော့ပြီးတော့သူအတားတာဖြစ်တယ
်။လူသမားတွေဟာနိုင်ငံကူးလက်မှတ်လုပ်ပေးဖို့ဗီဇာလုပ်ပေးဖို့ကိစ္စတွေအားလုံးကိုဘူးတုဒ္ဒနေပါတဲ့အတွက်ပွဲစားတွေကိုအခကျေးမွေပေးပြီးလုပ်ခိုင်းရတာပါ။မြန်မာနိုင်ငံမှာလည်းနိုင်ငံကူးလက်မှတ်အတွက်ကျပ်ငွေ3000လောက်ကုန်ကြခံပြီးနှစ်ပတ်နဲ့ရက်20လောက်အတွင်းမှာနိုင်ငံကူးလက်မှတ်ကိုလုပ်နိုင်ပြီးမဲ့အလုပ်ပိတ်ရဲ့ကြာကြာမရတဲ့လူသမားတွေကတော့ရက်ရှည်ကြာစွာမဆောက်နိုင်တဲ့အတွက်ကျန်ဝင်3သိန်းကျော်ကနေ2သိန်းလောက်ထိပေးပြီးလုပ်ရတယ်ဆိုပြီးလုံသမားတွေကဆိုပါတယ်။အခုလုံသမားတွေကတော့ကျန်ဝင်3သိန်းကျော်ပေးပြီးနိုင်ငံကူးလက်မှတ်တွေလုပ်လာကြသည်များဖြစ်တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံအတွင်းနိုင်ငံသားရွှေပြောင်းလုံသမားများအတွက်ဥပဒေတည်ထွက်လာပြီးတဲ့နောက်မှာတော့အလုံသမားတွေအထောက်အထားတွေပြန်လုပ်နိုင်အောင်ရပ်ပေါင်း180စိုင်းငံ့ပေးထားပါတယ်။ဒီအတွက်မြန်မာလူသမားတွေဟာနေရက်ပြန်ပြီးနိုင်ငံကူးလက်မှတ်တွေပြန်လုပ်ကြတာပါ။အထောက်အထားမရှိသူတွေအားလုံးကတော့မြန်မာနိုင်ငံကိုပြန်ပြီးနိုင်ငံကူးလက်မှတ်တွေလုပ်ချင်တယ်ဆိုရင်တက်ဆိုင်ရအလုတ်ကိုင်စာဖွေရုံးကိုဇူလိုင်လ24ရက်နေ့ကနေဩဂတ်စ်လ9ရက်နေ့ထိ15ရက်အတွင်းမှာတင်ပြပို့ပြီးထောက်ခံစာယူသွားပြီးမြန်မာပြည်ကိုပြန်ပြီးတော့နိုင်ငံကူးလက်မှတ်တွေပြန်လုပ်နိုင်တယ်လို့ရေးသားထားပါတယ်။နောက်တစ်နည်းကတော့မြန်မာပြည်ကိုမပြန်ပဲနေထိုင်မယ်ဆိုရင်တော့မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်ဖြစ်တဲ့စီအိုင်စာအုပ်ကိုမြန်မာတန်ရုံးကဖွင့်ပြထားတဲ့နေရာ6ခုမှာသွားလုပ်ပြီးအလုပ်လုပ်ခွင့်လက်မှတ်ကိုတန်းပြီးတော့လုပ်နိုင်တယ်လို့ဖော်ပြထားပါတယ်။မြန်မာလူသမားတွေထဲမှာ၄နှစ်၆နှစ်ဗီဇာတက်တန်းကုန်ဆုံးတော့မဲ့အလုပ်သမားတွေလည်းရှိတာကြောင့်မြန်မာနိုင်ငံကိုပြန်ပြီးနိုင်ငံကူးလက်မှတ်တွေပြန်လုပ်ကြတာပါ။ထိုင်းနိုင်ငံထဲမှာပဲနိုင်ငံကူးလက်မှတ်လုပ်မယ်ဆိုရင်ထိုင်းအစိုးရကသတ်မှတ်ထားတဲ့ရက်အတွင်းမှာပြီးပြီးအောင်လုပ်ဖို့ကအခက်အခဲတွေရှိနေပါတယ်။ဒီအတွက်ရန်ကုန်အပါအဝင်နယ်စပ်မြို့တွေမှာနိုင်ငံကူးလက်မှတ်တွေလုပ်ပေးနေတာကြောင့်နေရက်ပြန်ပြီးနိုင်ငံကူးလက်မှတ်ပြန်လုပ်ကြရင်းနဲ့ဒီလက်မှတ်တွေကန်ဆောင်ပြီးမှတရားဝင်နှန်းကနေဝင်လာတာကြောင့်ဖမ်းဆီးခံရတာဖြစ်ပါရဲ့ရှင်။